နိုင်ငံတော်အတိုင်းအတာကဒေါ်အောင်ဆန်းစုကြည်ကိုအဂတိလိုက်စားမှုဆွဆွဲချက်နဲ့ဆွဲဆူထားတဲ့အမှုတွေကရဟယင်900မှုနဲ့ပတ်သက်ပြီးဆွဲချက်5ခုတည်းကနှစ်ခုကိုတောက်ကြနေကစစ်ဆေးခဲ့ကြောင်းတရားခွင်နဲ့နှိစက်သူတွေကပြောဆိုပါတယ်။ဒေါ်ဆန်းစုကြည်ရဲ့ရှင်းနေတွေကတရားလိုပြတက်တဲ့တချို့ကိုကန့်ကွက်ခဲ့တာကြောင့်စစ်ဆေးနိုင်ခြင်းမရှိခဲ့တာဖြစ်ပြီးနောက်တစ်ပတ်တောက်ကြနေကြမှလိုပြတက်တဲ့တွေကိုလက်ခံတဲ့မခံတဲ့တရားရုံးကကြားနာမယ်လို့လည်းပြောဆိုပါတယ်။မြေပြည်တော်နဲ့ရန်ကုန်တိုင်းတွေမှာဒေါကင်ကြီးဖောင်ဒေးရှင်းနဲ့ပတ်သက်လို့ဆွဲဆိုထားတဲ့အာဂတိလိုက်စားမှုတွေကိုတော့ဒီတစ်ပတ်မှာစစ်ဆေးခြင်းမရှိဘဲနောက်တစ်ပတ်တောက်ကြနေမှာယုံကြည်ပေးထားပါတယ်။မြေပြည်တော်ကလာရောက်တော့မြေနဲ့အိမ်ကိစ္စအတွက်တရားလိုပြသက်သေတူးကိုစစ်ဆေးဖို့ရှိတယ်လို့တရားရုံးနဲ့နှိစက်သူကဆိုပါတယ်။ဒေါခင်ကြီးဖောင်ဒေးရှင်းအတွက်စီးပွားရေးသမားတူးထံကဒေါ်လာ5သိန်းခွဲရယူခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့မကြသေးမီကစစ်ကောင်စီကနေပြည်တော်ရဲစခန်းတစ်ခုမှာဒေါ်ဆန်းစုကြည်ကိုထပ်မံအမှုဖွင့်တိုင်တားခဲ့ပေမဲ့တရားရုံးကိုတော့ရောက်မလာသေးပါဘူး။လောလောဆယ်အထိဒေါ်ဆန်းစုကြည်ဟာအမှုပေါင်း9မှုအတွက်ထောင်ဒဏ်6နှစ်ကြာခံထားရပြီးနောက်ထပ်အာဂရိမှု7မှုနိုင်ငံတော်လျှို့ဝှက်ချက်မှု2မှုနဲ့ဆက်လက်တရားရင်ဆိုင်နေရပါတယ်။